October la city ni ha day of the girl child so re nangan daga mingkli nge ni ni phit par de di ni ma Geneva a chi site plan international nangan daga ngo phwe ji ya thop pyan ne asin khan sa ma mingkli nge bang 85 tan ha pinya tin kwe myar kha ja da go mi maung tho phop pyat tha par de a khu lo tami mingkli nge le ri da law mya mya pinya tin kwe myar ja da ba chaung ma le ဒီချင်းနေဟာလူအဖွဲ့အစည်းကိုဘယ်လိုစိုးကျိုးတက်ရောက်နိုင်မှာလဲဆိုတာကိုဒီသတင်းပတ်မြို့သမီးကဏ္ဍမှာဒေါ်လှလှတန်းကတင်ပြထားပါတယ
် As girls get older they're more likely to be asked by their families to contribute economically either through you know being part of family business
မိန်းကလေးတွေဟာအရွယ်ရောက်လာကြတယ်ဆိုရင်ပဲမိသားစုဝင်ဝေးကိုကူညီရှာပေးကြရပါတယ်မိသားစုဝင်ငွေအတွက်စီးပွားရေးလုပ်ငန်းတွေမှာဝင်ကူပြီးလုပ်ကြရသလိုစိုက်ပျိုးရေးစတာတွေမှာလည်းဝင်ရောက်ကူညီကြရပါတယ်။ဒါကြောင့်မိန်းကလေးတွေဟာနေ့စဉ်ကြောင်းတက်ခွင့်မရကြတော့ပါဘူး။ဒါဟာအင်မတန်အမျှော်မြင်နေပါတယ်လို့ဆိုရမှာပါ။ဒီလိုပညာသင်ခွင့်မရကြတဲ့မိန်းကလေးတွေဟာတကယ်အလုပ်ကိုင်ကိုရကြဖို့လိုအပ်တဲ့ပညာကိုလည်းမရကြတော့သူတို့ရဲ့အနာဂတ်ပျောက်ကြတော့တာပေါ့။
အဲ့ဒါကတော့အောက်တိုဘာလ7ရက်နေ့မှာကျရောက်ခဲ့တဲ့ International Day of the Girl Child ကုလသမဂ္ဂရဲ့နိုင်ငံတကာမိန်းကလေးငယ်နေ့မှာ Plan International NGO အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူ Nigel Chapman ကမိန်းကလေးငယ်တွေကြောင်းမတက်နိုင်ကြတာဘယ်လိုအချက်တွေကြောင့်ဆိုတာကိုပြောကြားသွားတာဖြစ်ပါတယ် Plan International အဖွဲ့ကြီးရဲ့အစည်းအဝေးခန်းစာမှာကမ္ဘာတစ်ဝန်းကြောင်းမတက်နိုင်ကြတဲ့မိန်းကလေးငယ်ပေါင်း85သန်းခွဲရှိရမှာဒါဟာလူအခွင့်အရေးချိုးဖောက်မှုကြီးဖြစ်တဲ့အပြင်လူငယ်တွေရဲ့လူအားအရင်းမြစ်ဆုံးရှုံးမှုကြီးတရလည်းဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လည်းကမ္ဘာထွန်းစီးရဲမွေးတည်မှုတိုက်ဖျက်ရေးမှာအဓိကကျလာတဲ့အချက်တစ်ချက်ဖြစ်တဲ့မိန်းကလေးငယ်တွေအတွက်ပြည်ပြင်းနဲ့ပညာရေးကိုဦးစားပေးဆောင်ရွက်ကြဖို့ကိုလည်းနိုင်ငံတကာက Plan International အဖွဲ့ကြီးကတိုက်တွန်းထားပါတယ်။ခုလိုတိုက်တွန်းရမှာလည်းနိုင်ငံတကာကနှိုးကြားမှုရရှိစေဖို့Plan International အဖွဲ့ကြီးကနေ Because I'm a girl ဆိုတဲ့ကျမမိန်းကလေးဖြစ်လို့ဆိုတဲ့လှုပ်ရှားမှုကိုနိုင်ငံပေါင်း68နိုင်ငံမှာဆောင်ရွက်ခဲ့ပါတယ်
Because I'm a girl a global campaign focusing on improving the lives of girls in developing countries girls who are married too young girls who are pulled out of school girls who are used as sex slaves in wars girls who are teenage mothers girls
မိန်းကလေးပေါင်းလေးတန်းလောက်ဟာစီးရဲမွေးတည်နေကြပြီးကြောင်းတက်ခွင့်မရကြတာပညာသင်ပိုင်ခွင့်မရှိကြတာစောစီးစွာအိမ်တောင်ချခြင်းခံကြရတာအကြမ်းဖက်ခံရခွဲခြားဆက်ဆံခံရမှုဆိုတဲ့တန်တရားစုကြီးကနေလွတ်မြောက်စေဖို့ရည်ရွယ်တဲ့အဲ့ဒီလှုပ်ရှားမှုကို2016ခုအထိဆောင်ရွက်သွားဖို့ရှိပြီးဥပဒေ policy တွေချမှတ်သူတွေကတဆင့်အပြောင်းလဲဖော်ဆောင်ဖို့လည်းတိုက်တွန်းထားတာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီး Hillary Clinton ကလည်းနိုင်ငံတကာမိန်းကလေးငယ်နေ့အခမ်းအနားမှာပညာသင်ခွင့်မရကြတဲ့အချက်ဟာမိန်းကလေးငယ်တွေရဲ့ဘဝမှာဘဝရှိရေးအမခန့်ချက်ကျင်းစီတယ်လို့ပြောကြားသွားပါတယ
် Every year 10 million girls under the age of 18 become child brides and many of them under the age of 16
နေ့စဉ်ဆိုသလိုပဲအသက်18နှစ်အောက်မိန်းကလေးငယ်ပေါင်း10သန်းဟာအိမ်အောင်ချခြင်းခံခဲ့ရပါတယ်အဲ့ဒီအထဲမှာ16နှစ်အောက်အများပြားပါဝင်နေတာတွေ့ရပါတယ်။သူတို့ဟာအခုလိုအတင်းအဓမ္မအိမ်အောင်စောစီးစွာချခြင်းခံရလို့လေပညာဆက်သင်ခွင့်မရကြသလိုသူတို့ကျန်းမာရေးလည်းထိခိုက်ပြီးစင်ရဲရင်းကနေမတက်နိုင်တဲ့ဘဝရောက်ကြရပါတယ်။ဒီအချက်တွေကိုထောက်ပြီးစဉ်းစားကြည့်မယ်ဆိုရင်ပညာသင်ခွင့်သာရကြမယ်ဆိုရင်အိမ်အောင်လည်းအသက်ငယ်ငယ်နဲ့မကြအောင်ကာကွယ်နိုင်သလိုပညာတက်လို့အလုပ်ရမယ်ဆိုရင်လည်းဝင်ငွေတိုးမယ်ကျန်းမာရေးလည်းပိုပြီးဂရုစိုက်နိုင်မှာဖြစ်ပါတယ်။
လူဦးရေတန်း60နီးပါးရှိတဲ့နေ့တဝက်နီးပါးဟာအမျိုးသမီးဖြစ်တဲ့မြန်မာနိုင်ငံမှာရောမိန်းကလေးငယ်တွေပညာသင်ခွင့်အခြေအနေကဘယ်လိုရှိပါသလဲ။ထိုင်းနေဆက်မှာပညာရေးဆောင်ရွက်နေပြီးလက်ရှိမြန်မာနိုင်ငံတွင်းမှာပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အကြံပေးနေသူဒေါက်တာသိန်းရင်းကိုမေးကြည့်ခဲ့ပါတယ်
။ကျွန်တော်မြန်မာနိုင်ငံကမိန်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်းကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာတာတော့မရှိသေးဘူး။ဒါကြောင့်လဲဆိုနိုင်ငံရေးမတည်ငြိမ်တဲ့ကိစ္စရဲ့ဒီနေ့ဆက်ဒီသားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စနစ်တကျတော့စဉ်စရာခောက်ယူတာမရှိဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမိန်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။ ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကမတင်မရပညာရေးမူလာတဲ့ဆင့်ကြီးဆိုတာတတ်မှတ်ထားတယ်။ဒါပေမဲ့အောင်မြင်အောင်မလုပ်နိုင်ဘူး။ကျွန်တော်ကကျောင်းမနေတဲ့ကလေးရှိတယ်။နောက်ကျောင်းကနေနေနေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလာတိုင်းပဲရှိတယ်။အလဲတန်းတက်တန်းကရွာတွေနဲ့ဝေးတဲ့ခါကျတော့ကျောင်းမလို့ချာ။ဒါတော့အေးတန်းတော့နဲ့ကျောင်းထွက်ရတဲ့သူများတယ်။အဲ့ဒီအချိန်မှာရှင်မီးကဒီမှာကျောင်းနေရခမယ်ဆိုပေမဲ့ပေးရတယ်။ကျောင်းဆောင်ကြီးတို့ရှင်မီးတို့ပေးရတယ်။နောက်ကျောင်းသားစီးကောင်တော့မိဘကကလေးနှစ်ယောက်ရှိတယ်စားနဲ့တမီးရှိတယ်တယောက်ကိုကျောင်းသားနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်မိကလေးကိုဆောင်ဆောင်တယ်အဲ့ဒါကတော့လူနိုင်ငံမှာယောဂီမှာအများဆုံးတွေ့ရသူတို့ပြင်းတော့လေးလက်အောင်တဲ့ခါမှာဝေးလံတဲ့မြို့ကကျောင်းလွှတ်ရအောင်လို့ဆိုရင်မိကလေးတွေမလွတ်ကြဘူးယောက်ျားလေးပဲချက်အကျောင်းသားနိုင်တဲ့မိဘတွေတောင်မှလေးလက်အောင်ရင်မိကလေးတွေကကျောင်းထွက်ရတယ်ကျောင်းမတဲ့ကလေးတွေများတယ်ကျောင်းထွက်တဲ့ကလေးများတော့မိကလေးကူကြီးအများကြီးကမတင်ရအောင်အဲ့ဒီတည်းဆိုဖြစ်လာလေဆိုတော့ကျမ်းမာရေးအပြီးမှာနည်းလာတယ်မိကလေးတွေအဲ့ဒါကိနောက်ကြတယ်။ဒီညာခြေကနေတဲ့ခါကျတော့ကလေးတွေဆောက်ရှောက်ဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေထွေနေတဲ့ခါကျတော့သားသမီးဆောက်ရှောက်မှုမှာကိစ္စရှိလာတယ်။နောက်သားသမီးရဲ့ရှေ့ပညာရေးစီစဉ်တဲ့ခါမှာလည်းမိန်းကလေးတွေကပညာမဆုံးမီမှာကျောင်းဖက်တဲ့ခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နေတဲ့ခါကျတော့သူရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲ့ဒီမှာတအားရော့တယ်။မိန်းကလေးရဲ့သားမင်းရအများတဲ့ခါကျတော့ဥစ္စာမှုကဏ္ဍမှာမိန်းကလေးတွေပေါ်လာတယ်။ဒါဒီနေ့ကကတော့အလုံးစားတဲ့အောင်လို့ဖို့လို့အတွက်ပြင်မိန်းကလေးတွေကမကြည်ရအောင်ဒါဆိုပြီးဒီကကဥစားပေးတာပြပါမရှိရအောင်တာဝန်ရှိတဲ့သူတွေပုံပို့ပြီးတော့ဆရာလေးရောမိန်းကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီညာသင်ဖို့ဆွေးနွေးပေးတယ်ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမှောင်နိုင်ငံရေးမှောင်မိန်းကလေးတွေအခန်းကဏ္ဍမြင်မာလာဒီလိုအခန်းကဏ္ဍမြင်မာမှာကျွန်တော်ရဲ့စာလျာကြီးပွားရေးရလူမျိုးရေးကျွန်တော်တို့ကလည်းအဲ့ဒီကျေးရှိမှာတော့မိကလေးတွေမှာတော်တော်များများကအင်ဒါဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့ဒါကိုကျွန်တော်တို့ပြည်ပြန်ပြောင်းရဖို့ညနိုင်စာအောင်ဆောင်ရွက်ဖို့လိုတယ်လို့မိကလေးတွေပါမကျန်မင်းနဲ့အားလုံးအခြေခံပညာဆုံးတဲ့စာအောင်ဆောင်ရွက်ပြီးဘူ
းအဲ့လိုမျိုးမိကလေးတွေကျောင်းနေတဲ့နေအရွယ်မှာမနေရတာတကယ်ကြောမြန်မာနိုင်ငံအနေနဲ့ဒီကလေးများခွင့်ရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့အခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေမှာမရှိဘူးလားရှင
်တကယ်မှာကျောင်းဖရတဲ့ဒီအလုပ်မှာဒီဝင်လုပ်ရတယ်ဆိုတာကလေးခွင့်ရတဲ့ဆောင်ရှောက်ရည်ဒါဒီလိုခိုင်းတဲ့လူတွေမှာတော့ကလေးရဲ့ခွင့်ရကိုပေါ့ရပါမင်းကလေးတွေယူရမတိုင်းကြီးကောင်းတယ်မှာဆိုရင်ကျွန်တော်တို့နေဘက်ကပကိုးမှာဆိုရင်မင်းကလေးစီတပြည့်ရွယ်ကြီးဒီစီလေးခွင့်မှာစီလေးလက်ပြီးတော့ငူရှာရတယ်ဒါသူတို့ယူရမတိုင်းကြီးဒီရွယ်ကအလုပ်လုပ်ရမယ့်ရွယ်ကိုဒါကျောင်းတရမယ့်ရွယ်ပဲရှိသေးတယ်ဒီချိန်မှာသူတို့အလုပ်လုပ်ငူရှာနေရတယ်ဒါသူတို့ရဲ့ဒီကလေးတွေခွင့်ရဆောင်ရှောက်တယ်ဒီအလုပ်ခိုင်းတဲ့သူတွေရတယ်ဒီကလေးတွေအခွင့်အရေးကိုချုပ်ဖို့ရရောက်နေတယ်အဲ့ဒါလေးတွေ့ပ
ါဆရာတို့အတွေ့အကြုံရလေးဆရာတဲ့နေဆက်မှာလုတ်ခဲ့ဘူးတယ်ဆိုတော့ခါကြတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ဘလူဖြစ်ချင်တယ်ဘလူဆန္ဒရှိတယ်ဒါပေမဲ့လေเนาะသူတို့မှအခြေအနေမပေးဘူးဆိုတော့အတွေ့အကြုံလေးတွေဆရာမမီပြောပြပေးပါလားသူတို့အခြေအနေလေးတွေပေါ့
ကျွန်တော်တို့ချင်းပိုင်မှာဖွင့်ထားတဲ့ဒီမှာပြည်သားတွေဒီသူတို့ပြင်အလုပ်လာလုပ်တဲ့လူငယ်တွေရဲ့ Migrant Learning Center အဲ့ဒီမှာဆေကျော်တက်ရွယ်မိကလေးတွေလာတက်ကြတ
ယ်ဟုတ်ကဲ့
သင်တန်းတတုတ်တုတ်ကိုကျောင်းသား200လောက်လက်ခံတယ်လေဒီနေ့ကိုကျွန်တော်ငါးတုတ်လက်ခံတယ်ဒီနေ့ဒီနေ့မှာကျောင်းသား1000လောက်လာတယ်အဲ့ဒီမှာအဝယ်နီးပါးကမိကလေးတွေပါတယ်ကျိုးစားဆိုရင်ယောက်ျားလေးရနေနေများတယ်အဲ့ထဲမှာဆေကျော်တဲ့မိန်းကလေးတွေသူတို့အလုတ်ကံရခုနပြောတဲ့အိမ်ပေါ်တို့စားတောက်ဆိုင်တို့ night club တို့အဲ့ဒီမှာအလုတ်လုပ်ကြတဲ့မိန်းကလေးတွေသူတို့ဗမာပြည်ထဲကလာတာတစ်ခါတချို့ဆိုရင်ဟိုတကြိမ်မှကြောင်းမနေဘူးဗမာပြည်ထဲမှာအဲ့တော့သူတို့မှာဗမာစာရောဒီရှမ်းစာရောထိုင်းစာရောဘယ်စားမှရေးတဲ့ဖတ်တဲ့တာမရှိဘူးစကားပြောတတ်တာတော့ရှိတယ်အဲ့ဒီမိန်းကလေးတွေအများကြီးတွေ့တယ်သူတို့ဆိုရင်အရန်ကိုကြောင်းတက်ချင်တယ်ကျွန်တော်မိန်းကလေးတယောက်ဆိုရင်သူကကြောင်းမနေဘူးတော့ကျွန်တော်တို့ကြောင်းမှမိုးဝင်မရေးနဲ့လာတယ်သူကြောင်းနေတယ်နော်ကျွန်တော်တို့ကြောင်းကဘာမှမခွဲကြဘူးလေ။ဒါဒီတင်နေတဲ့ဒူလာတင်လို့ရတယ်ဆိုတော့သူကစိုးရိမ်နေသူစာမတတ်တော့သူ့ကိုလက်ခံမှမလာဘူး။ကျွန်တော်ကလက်ခံနေပြောလိုက်တော့သူဝမ်းသာပြီးတော့အဲ့ဒီညမှာသူအိမ်မက်တောင်မက်တယ်တဲ့သူတက်တက်မှာကြောင်းနေခွင့်ရပြီ
။
အဲ့ဒီမိန်းကလေးအရင်ကြိုးစားတယ်ကျွန်တော်တို့ကြောင်းကနေခိုင်းစာအင်္ဂလိပ်စာဗမာစာသူကောင်းကောင်းရေးတတ်ဖတ်တတ်ပြောတတ်သွားတယ်ကွန်ပျူတာပါသုံးတတ်သွားတယ်။တင်တဲ့အချိန်ကာလ6လလောက်တည်းမှသူတတ်သွားတယ
်။ဟိုနောက်ဆုံးနေနေဆရာထိုင်းနိုင်ငံမှာလည်းနေခဲ့တယ်ဆိုတော့အဲ့ဒီအိမ်နီးချင်းထိုင်းနိုင်ငံမှာမင်းကလေးဒီပညာသင်ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းမျှဝေပါလားဆရာ
။ထိုင်းနိုင်ငံမှာကျွန်တော်တိတော့မင်းကလေးဒီပညာရေးခွင့်မမဆုံးရှုံးဘူး။ထိုင်းနိုင်ငံကမတင်မနေရပညာရေးစနစ်အောင်မြင်နေတယ်။မြို့တွေပေါ်မှာဆိုရင်ကလေးတွေကစနစ်တန်းအထိဒီပညာသင်ကြားခွင့်ရှိနေပြီးအခမဲ့သင်ခွင့်ရှိနေပြီ။တောင်ပေါ်ဒေသတွေဆိုရင်ဒီဟိုစာတင်နှစ်6နှစ်အထိကိုရန်းအောင်တဲ့အထိသူတို့အခမဲ့သင်ခွင့်ရှိနေပြီ။ဒီကျောင်းသားတွေခုနလိုမျိုးဝေးလံလို့မသွားနိုင်ရင်ဒီလမ်းကြီးအတွက်ဆိုရတာဝန်ယူဒီကျောင်းသားတွေပြီးသွားရင်သူတို့ကျောင်းသားလက်မှတ်ရှင်းအမေစီနိုင်အဲ့လိုမျိုးကျောင်းသားတွေသူတို့ရှိမှလည်းနံပါတ်ဆက်တွေကကောင်းတယ်ရွာနေမြို့ကိုသွားနေတဲ့နံပါတ်ဆက်တွေကောင်းတော့သွားရတိုင်းလွယ်ကူတဲ့အတွက်ပညာသင်မှု မှာအခွင့်အလမ်းပုံများတယ်နောက်တစ်ခါမိန်းကလေးတွေလည်းခွဲခြားထားတာမရှိဘူးသူကလည်းထောက်ပံ့မှုကောင်းတဲ့အတွက်ကျောင်းသားတွေလည်းကျောင်းတက်နိုင်တယ်နောက်မိဘတွေကလည်းအလောက်ကန်ခွင့်လမ်းရှိတယ်ထိုင်းနိုင်ငံစီးပွားရေးကောင်းတဲ့ခါကျတော့မိဘတွေကသူတို့ဝင်ဝင်လုံလောက်တော့ကလေးတွေကိုလှုပ်ခိုင်းဖို့မလိုအဲ့တော့ထိုင်းနိုင်ငံကပညာသင်ကြားနိုင်တယ်အခွင့်အလမ်းပုံများတယ်အဲ့ဒီလိုမျိုးထိုင်းနိုင်ငံနဲ့ရှင်းမယ်ဆိုရင်ကျွန်တော်တို့နိုင်ငံကမိဘတွေကဝင်ဝင်နေတဲ့အတွက်ကလေးတွေလှုပ်အားကိုလိုရတယ်လေကွင်းထဲမှာနွားစာချေဖို့မြေရိပ်ဖို့ပရိစ္ဆာန်စာချေဖို့အဲ့ဒါတွေခိုင်းရကလေးထိန်ဖို့အဲ့ဒါတွေခိုင်းရတဲ့အခါကျတော့ဘာကြောင့်လဲဆိုတော့မိဘတွေကသူတို့ရဲ့စီးပွားရေးလုပ်ငန်းမှာဝင်ဝင်နေတဲ့အတွက်ကလေးရဲ့လုံအောင်လုပ်ချင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးပညာသင်ခွင့်ပြန်ရအောင်ဆိုရင်မိဘတွေရဲ့စီးပွားရေးလည်းတောင်းတင်တာဖို့လိုတယ်အဲ့တော့ဒီပိုင်းနဲ့တည်းမှာပညာရေးကိုစဉ်းစားရတဲ့ဒီပိုင်းနဲ့တည်းမှာမိဘတွေရဲ့ဝင်ငွေတွေပါတိုးလာဖို့အတွက်အလုပ်ကန့်ခွင့်လမ်းတွေတိုးလာဖို့ဝင်ငွေတိုးလာဖို့အဲ့ဒါဒီမှာကျွန်တော်တို့ထည့်တင်ဆောင်ရွက်ပေးရမယ်။မိဘတွေရဲ့ဒီလုံလောက်တဲ့ဝင်ငွေရှိရင်ကလေးတွေကိုကျောင်းသွင်းနိုင်။သူကလည်းကလေးတွေကိုဖန်ပိုးပေးမယ်။ပညာသင်တန်းအထက်ဖက်ပေါ့။ဒီကျောင်းသွားတယ်၊တွားရေးလာရေးဒီကိစ္စတွေမှာရောဒီကျောင်းကအခမဲ့ဖြစ်မယ်။သူတို့ရဲ့စာအုပ်စာတမ်းအစားမပူပင်ရဘူး။အဲ့လိုမျိုးထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ကလေးတွေယောက်ျားလေးရောမိန်းကလေးရောဒီပညာသင်ကြားနိုင်တယ်။ပညာသင်ကြားနိုင်တယ်ဆိုရင်ကျွန်တော်တို့နိုင်ငံကပေါင်းဝန်းကျင်ကအကုန်လုံးတိုးတက်သွားတယ်။ထိုင်းနိုင်ငံကကျွန်တော်တို့အများကြီးတိုးတက်နေပြီ။အင်းကြီးညနိုင်ငံကြီးနဲ့အလားတူပဲကျွန်တော်တို့ကလေးတွေပညာသင်ခွင့်ရအောင်ဖန်တီးပေးတယ်မိဘတွေကိုလည်းအမှုပုံကြီးဖြစ်တယ်ကလေးတွေကျောင်းလွတ်နိုင်ဖို့အဲ့ဒါတွေကျွန်တော်တို့ဆောင်ရွက်ပေးတယ်နိုင်ငံရေးစနစ်အပြောင်းအလဲပညာရေးစနစ်အပြောင်းအလဲဒီလူတိုင်းလူတိုင်းဒီတိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပေးတယ် You can bend but never break me cause it only serves to make me more determined to achieve my fun မြို့သမီးကဏ္ဍကိုဒေါ်လလတ်တန်းကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်